of America in Burmese.
မင်္ဂလာပါရှင် VOA American တန်ရက်2019ခုနှစ် February လ24ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 18 19နဲ့25တို့ကနေဖန်ယူနိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျမများသတင်းအောင်ပါဒီကနေ့ညနေပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေမှာတော့ Venezuela နိုင်ငံ Brazil နဲ့ဆက်ဖက်မှာလုံခြုံရေးအဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေအကြားစနေနေ့ကရုံးရင်းဆန်ခတ်မှုဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ၄ယောက်သေဆုံးခဲ့ပါတယ် Syria မှာ American တပ်တချို့ဆက်ပြီးထားအောင်မဲ့ဆုံးဖြတ်ချက်ကသူ့ရဲ့ negotiation တွေပြောင်းပြန်လှန်လိုက်တာမဟုတ်ဘူးလို့သမ္မတ Trump ကပြောပါတယ်ကလေးငယ်တွေပေါ်လိမ်မိုင်းဆန်ရဆော့ကားမှုတိုက်ဖျက်ရေးလူလူစီဝေးပွဲကို Vatican မြို့မှာပုပ်ရဟန်းမင်းကြီး Francis ဦးဆောင်ပြီးတနင်္ဂနွေနေ့မှာကျင်းပခဲ့ပါတယ်ဒီလိုနောက်ဆုံးရဒေတာတွင်နဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့အတူကြီးညာပေးပါမယ်မခွန်ညွီ
ကောင်းပါပြီရှင်အခုညနေခင်းအစီအစဉ်တွေမှာတော့နိုင်ငံတကာသတင်းလွှာတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါ။ရေနံကျွဲဝတဲ့ဗနီဇွဲလားနိုင်ငံဟာစီးပွားရေးချွတ်ချုံကြပြီးအမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့ခေါင်းဆောင်တွေအနေနဲ့ခိုင်မာတဲ့စီးပွားရေးအကောင့်ထဲပေါ်နိုင်မလားဆိုတာခန့်မှန်းနေကြပါတယ်။ဥရောပအလဲပိုင်းခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံမတိုင်ခင်ဂျူးမုံဒီရေပြန့်ဖြစ်လာတာဟာဂျူးတွေအတွက်အဓိကပြဿနာလို့ပြောလိုက်တဲ့ Israel ယာယီနိုင်ငံသားရေးဝန်ကြီးရဲ့မှတ်ချက်ကြောင့်ပိုလန်နိုင်ငံအစည်းအဝေးကနှုတ်ထွက်သွားပါတယ်။ပိုရှန်နေတဲ့စီကအစားအသောက်တွေကိုလိုအပ်တဲ့နေရာတွေကိုလိုက်လံဝေငှပေးနေတဲ့ Nourish Now လို့ခေါ်တဲ့ American စေတနာဝန်ထမ်းအဖွဲ့ရဲ့လုပ်ငန်းတွေကိုလည်းသိကြရမှာပါရှင်။အခုရင်းဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်မြသဇင်အောင်နဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်။ Venezuela နိုင်ငံ Brazil နဲ့ဇက်ဖက်မှာ Venezuela ကိုပိတ်ပို့ဖို့ရှိတဲ့လူသားချင်းစာနာမှုအကူအညီတွေနဲ့ဇက်ဂိတ်တွေမှာရောက်နေချိန်မှာပဲလုံခြုံရေးအဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေအကြားစနေနေ့ကရုံးရင်းဆန်ခတ်ဖြစ်ခဲ့တဲ့အတွက်အ ਨੇ ဆုံးလူ၄ယောက်သေဆုံးပြီး20ကျော်ဒဏ်ရာရခဲ့ပါတယ်။ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့ထရက်ကာတစ်စီးမီးလောင်ခဲ့တဲ့အတွက်ဆန္ဒပြလူအုပ်ကြီးကအစားအစာတစ်တာတွေနဲ့ဈေးပစ္စည်းတွေကိုအချိန်မီဆွဲထုတ်ရယူခဲ့ရတာပါ။ဒီတော့တွင်မှာပဲ Venezuela စစ်တပ်ဖက်ကတပ်ဖွဲ့ဝင်60ကျော်အတိုက်ခံဘက်ကိုကူးပြောင်းတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ကြည်တဘူမူဟီဂိုပါရာကအတိုက်ခံဘက်ကိုကူးပြောင်းတဲ့အကြောင်းစနေနေ့ကအကြေညာပြီးအတိုက်ခံခေါင်းဆောင်ဟွမ်ဂွာယီတိုကိုဗင်နီဇွဲလားရဲ့တရားဝင်သမ္မတအဖြစ်သူအသိမှတ်ပြုတယ်လို့ VOA ကိုပြောပါတယ်။ဒီတပ်ဖွဲ့ဝင်တွေရဲ့လောရက်ကိုချီးကျူးတဲ့အကြောင်းကိုအတိုက်ခံခေါင်းဆောင်ဟွမ်ဂွာယီတိုကတွေ့တက်မှာရေးပါတယ်။သူတို့ဟာတပ်ပြေးတွေမဟုတ်ပါဘူးလူလူနဲ့အခြေခံဥပဒေဘက်မှာရက်တီဖို့သူတို့ဆုံးဖြတ်လိုက်တာပါလို့ဟွမ်ဂွာယီတိုကရေးထားပါတယ်။American သမ္မတ Donald Trump ကလည်းဂွာယီတိုဘက်ကိုသူထောက်ခံတဲ့အကြောင်း Twitter မှာရေးပြီး Venezuela လူထုဟာသူတို့နိုင်ငံနဲ့သူတို့အနာဂတ်ကိုပြန်ရယူဖို့အဆင်သင့်ဖြစ်နေပြီးတမိုင်းမှတ်တမ်းတင်မဲ့အဆင့်မှာရောက်နေပြီလို့ပြောပါတယ်။ American ဒုသမ္မတ Mike Pence ကဘိုဂိုတာမှာရောက်နေတဲ့အတိုက်ခံခေါင်းဆောင် Juan Guaido နဲ့တွေ့ဆုံသွားဖို့ရှိတဲ့အကြောင်းကိုမနေ့စနေနေ့ကကြေညာခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာမနစ်ကဖြစ်ခဲ့တဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ကလေးငယ်928ယောက်အပါအဝင်အရသာ3800ထက်မနည်းသေဆုံးခဲ့တယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဒါဟာလွန်ခဲ့တဲ့10နှစ်အတွင်းအရသာတွေအများဆုံးစံချိန်တင်သေဆုံးတာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကကုလသမဂ္ဂအကူအညီပေးရေးမစ်ရှင်အဖွဲ့ UNAMA ကဒီကနေ့အစီရင်ခံစာအသစ်ထုတ်ပြန်ချက်အရတော့အကြမ်းဖက်မှုတွေအချိန်ဟုန်မြင့်လာနေတဲ့အတွက်အရသာ9200လောက်ဒဏ်ရာရခဲ့ပြီးတော့2018ခုနှစ်အတွင်းမှာရသားထိခိုက်မှုက900ကိုင်လုံးမြင့်တက်လာခဲ့တာဖြစ်တယ်လို့ပြောပါရယ်ဒီလိုထိခိုက်သေဆုံးမှုတွေမြင့်တက်လာတာဟာ IS အစွန်းရောက်တွေနဲ့ဆက်ဆက်တဲ့အာဖဂန်ကအကြမ်းဖက်အဖွဲ့ ISKP အဖွဲ့ရဲ့အသေးခံဘုံးခွဲတိုက်ခိုက်မှုတွေမြင့်တက်လာတာနဲ့အာဖဂန်စိုးရွားကိုထောက်ခံတဲ့တပ်ဖွဲ့တွေဘက်ကနေမျိုးရှင်တွေပါဝင်လေကြောင်းကနေလှုပ်တဲ့စစ်စင်ရေးတွေကြောင့်လို့ကြောင့်အခုလိုရသားထိခိုက်မှုတိတိကျကျမြင့်တက်လာခဲ့တာဖြစ်တဲ့ဆိုပြီးတော့ဒီစင်ခံစာထဲမှာအပြစ်တင်ထားပါတယ်2018အတွင်းကလေးငယ်တွေသုံးမှုစံချိန်တွေမြင်မာခဲ့တာကတော့တုံ့လုံးဖွယ်ရကောင်းတယ်လို့လည်းကုလသမဂ္ဂလူ့ခွင့်ကော်မရှင်နာမင်းကြီးမီရှဲလ်ဘက်စလက်ကပြောထားတာကိုဒီစင်ခံစာထဲမှာဖော်ပြထားပါတယ်ရသားတွေသုံးမှုရဲ့အများစုဖြစ်တဲ့63ရာခိုင်နှုန်းကတော့တာလီဘန်နေ ISKP အဖွဲ့တွေနဲ့တခြားစစ်သွေးကြွတွေလို့အစိုးရကိုစန့်ကျင်တဲ့အဖွဲ့တွေရဲ့လက်ချက်ဖြစ်ပြီးတော့ကျန်တဲ့38ရာခိုင်နှုန်းကတော့အာဖဂန်တပ်တွေနဲ့အမေရိကန်ဦးဆောင်တဲ့ပြည်ပတပ်တွေကြောင့်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
စီးရီးယားမှာအမေရိကန်တပ်တချို့ဆက်ပြီးထားအောင်မဲ့ဆုံးဖြတ်ချက်ကသူ့ရဲ့ negotiation တွေကိုပြောင်းပြန်လှန်လိုက်တာမဟုတ်ဘူးလို့သမ္မတ Trump ကပြောပါတယ်တရုတ်နိုင်ငံကိုယ်စားလှယ်တွေနဲ့ကုန်သွယ်ရေးဆွေးနွေးပွဲအတွင်းအင်ဖြူတော်ရုံးခန်းမှာသမ္မတ Trump ကသတင်းတောက်တွေကိုပြောခဲ့တာပါ။ Syria မှာ American တပ်ဖွဲ့ဝင်အရေးအတွက်အနေငယ်ဆက်ထားဖို့သူ့ရဲ့ဆုံးဖြတ်ချက်ဟာတပ်ဖွဲ့အလုံးကို Syria ကနေရုတ်သိမ်းရေးသူ့ရဲ့အစီအစဉ်ကိုပြောင်းလိုက်တာမဟုတ်ဘူးလို့လည်းပြောပါရယ်။ Syria မှာ American တပ်ဖွဲ့ဝင်အနေငယ်လောက်ပဲချန်ထားပြီးကျန်တဲ့တပ်ဖွဲ့တွေအလုံးကိုရုတ်သိမ်းမယ်လို့အစိုးရတာဝန်ရှိသူတွေကပြောထားတာပါ။ သမ္မတထရမ့်ကစီးရီးယားကနေအမေရိကန်တပ်တွေကိုဧပြီလကုန်လပိုင်းလောက်မှာဂုံယုတ်သိမ်းမယ်လို့ဒီဇင်ဘာကကြေညာခဲ့တဲ့အပေါ်အမေရိကန်နဲ့ဥရောပမဟာမိတ်အဖွဲ့တွေကိုအံ့အားသင့်စေခဲ့တာပါလက်ရှိမှာစီးရီးယားနိုင်ငံအရှေ့ပိုင်းဘကူးစ်ရွာကစတူယန်မီတာ300လောက်ပဲကျန်တော့တဲ့နေရာကနေအရက်သားတွေကိုကယ်ထုတ်နေတဲ့နောက်ဆုံးအဆင့်အနေနဲ့လူ800ကနေ1000လောက်ထွက်လာတယ်လို့လေလာသူတွေနဲ့အခြေအနေကိုစောင့်ကြည့်သူတွေကပြောပါတယ်ဒါပေမဲ့လည်းနောက်ထပ်လူပေါင်း6000လောက်အထိထွက်ခွာဖို့စောင့်ကြည့်နေစေဖြစ်တယ်လို့အမေရိကကြောတောက်နောက်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF တာဝန်ရှိသူတွေကသတိပေးထားပါတယ
်အမေရိကန်သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့နောက်သတင်းပတ်မှာတွေ့ဆုံဆွေးနွေးကြတော့မှာဖြစ်ပါတယ်ဒါဟာပြင်ပြီးကြတဲ့နှစ်ကလုပ်ခဲ့တဲ့တမိုင်းဝင်ထိပ်သီးအစည်းအဝေးပြီးတဲ့နောက်ထပ်ပြီးတော့တွေ့ဆုံကြမယ်ထိပ်သီးအစည်းအဝေးလည်းဖြစ်ပါတယ်ဗီယက်နမ်နိုင်ငံဟာနိုင်မြို့တော်မှာချင်းပါမယ်ထိပ်သီးစည်းဝေးအတွက်ကြိုတင်ပြင်ဆင်ဖို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးတန်တမန်စတီဗန်ဘီဂန်နဲ့နိုင်ငံတော်လုံခြုံရေးချန်ပီပုဂ္ဂိုလ်ဂျွန်ဘောလ်တန်တို့ဗီယက်နမ်နိုင်ငံကိုထွက်ခွာသွားကြပြီလည်းဖြစ်ပါတယ်ဖေဖော်ဝါရီ28ရက်နေ့နဲ့28ရက်နေ့ဒီမှာလုံမယ်လို့ခန့်မှန်းထားတဲ့ဒီထိပ်သီးစည်းဝေးနဲ့ပတ်သက်လို့ဘယ်နှကြိမ်တွေ့ကြမယ်ဘလောက်ကြာမယ်စတဲ့အသေးစိတ်တွေကိုတော့အခုအချိန်ထိမထုတ်ပြန်သေးပါဘူးတရားဝင်ပြောထားတဲ့ဆွေးနွေးမဲ့အကြောင်းအရာကကိုရီးယားကျွမ်းစင်မှာနျူကလ িয়ার ကင်းရှင်းဆိုတဲ့ကိစ္စဖြစ်ပေမဲ့အဲ့ဒါဘာကိုဆိုလို့လဲဆိုတဲ့နှစ်ဖက်ကြားအတိအကျသဘောတူညီချက်မျိုးရှိထားတာတော့မဟုတ်ပါဘူး။မြောက်ကိုရီးယားဘက်ကအတိအကျဘာတွေလှုပ်ဆောင်ရမယ်အပြန်လာအဖြစ်အမေရိကန်ဘက်ကဘာတွေကမ်းလှမ်းမယ်ဆိုတာကိုအထူးသံတမန်ဘီဂန်နဲ့မြောက်ကိုရီးယားဘက်ကကင်မြုံအိုးရဲ့ထိတ်တန့်လက်ထောက်ကင်မြူချိုးတို့ဒီသတင်းပတ်တွင်မှဗီယက်နမ်မှာဆွေးနွေးကြမှာဖြစ်ပါတယ်။2018ခုနှစ်ဇွန်လကစင်ကာပူမှာလှုပ်တဲ့ထရမ့်နဲ့ကင်မြုံအိုးတို့ကြားထိပ်သီးစည်းဝေးကမြောက်ကိုရီးယားရဲ့တိုက်ချင်းပြပယ်ထိန်တုံးကြီးအစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ရည်ရွယ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ခင်းရှင်းရေးဥတီလှုပ်ဆောင်ဖို့ကတိကဝတ်ပြုခဲ့ကြတယ်ဆိုတဲ့ထုတ်ပြန်ချက်လောက်နဲ့ပဲအဆုံးသတ်ခဲ့တာပါ။အခုစီးဝေးနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ပြောထားတာကတော့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးသူ့အနေနဲ့အလောတကြီးလှုပ်ဖို့မရှိပေမဲ့နျူကလ িয়ার စမ်းသပ်တာတွေကိုမြောက်ကိုရီးယားကရပ်ဆိုင်းဖို့တော့တေချာစေချင်တယ်ဆိုပြီးတော့ဆိုထားပါတယ်ခင်ဗျာ။
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA American အသံရဲ့တင်းင်းတွေညနေပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုံးလွှင့်ပေးနေပါတယ်ကလေးငယ်တွေအပေါ်လိမ့်ပိုင်းဆိုင်ရာစော်ကားမှုတိုက်ဖျက်ရေးလူလူစီဝေးပွဲကို Vatican မြို့မှာပိုပ်ဟမ်းမင်းကြီး Francis ကဦးဆောင်ပြီးတနင်္ဂနွေနေ့မှာကျင်းပခဲ့ပါတယ်။ဒီစီဝေးပွဲကို Vatican နန်းတော်က Sala Regia ခမဆောင်မှာကျင်းပခဲ့တာဖြစ်ပါတယ်။ဒီစီဝေးပွဲမှာ Australia Christian ဂိုင်းချုပ် Mark Coleridge ကမိန့်ခွန်းပြောကြားခဲ့ပြီးပိုပ်ဟမ်းမင်းကြီး Francis ကအပိတ်မှာစကားပြောကြားခဲ့ပါတယ်။ဒီ၄ရက်ကြာစီဝေးပွဲကို Catholic ဘုန်းတော်ကြီး190ကိုတက်ရောက်ဖို့ဖိတ်ကြားခဲ့ပြီးကမ္ဘာတဝန်းဘာသာကောင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ American Cardinal ယဟန်အမတ်ဟောင်း Theodore McCarrick ကကလေးငယ်တွေအပေါ်လိမ့်ပိုင်းဆိုင်ရာစော်ကားမှုနဲ့ Roman Catholic ယဟန်ဘွားကနေထုတ်ပယ်ခံခဲ့ရကြောင်းပြီးခဲ့တဲ့ရက်ပိုင်းတွေအတွင် Vatican နန်းတော်ကအကြေညာခဲ့ပါတယ်။လိမ့်ပိုင်းဆိုင်ရာစော်ကားမှုအရှုပ်ထုတ်တဲ့ဘာသာရေးဆရာတွေပါပါဝင်နေတဲ့တဲ့ရင်ကြောင့်ကမ္ဘာတဝန်း Catholic အတိုင်းဝိုင်းတစ်ခုလုံးလှုပ်ခတ်သွားခဲ့ပါတယ်။
ဗြိတိန်ဝန်ကြီးချုပ်ထရီဇာမေရဲ့အစိုးရအဖွဲ့မှရှိတဲ့အကြီးတန်းဝန်ကြီးတချို့ဟာဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဟန်တားတွေလုပ်နေကြတယ်လို့ Conservative ခေါင်းဆောင်ဟောင်း Duncan Smith ကပြောလိုက်ပါတယ်။သဘောတူညီချက်မရဘဲနဲ့ခွဲထွက်ရေးဖြစ်လာမှာကိုရှောင်ရှားဖို့အတွက် Brexit အစီအစဉ်နောက်နေအောင်လုပ်မယ်ဆိုပြီးတော့လူသိရှင်ကြားလဲသတိပေးနေကြတာဖြစ်တယ်လို့သူကပြောပါတယ်။စီးပွားရေးဝန်ကြီး Greg Clark ၊ဝန်ထမ်းငြိမ်းစားရေးရာဝန်ကြီး Amber Rudd နဲ့တရားရေးဝန်ကြီး David Gogg တို့အခုလိုသတိပေးကြတာဖြစ်ပါတယ်။သဘောတူညီချက်မရဘဲနဲ့ EU ကနေခွဲထွက်မဲ့အစီအစဉ်ကိုဆန့်ကျင်ဖို့အတွက်အတိုက်ခံပါတီတွေနဲ့အတူရပ်တည်သွားမယ်ဆိုပြီးတော့သူတို့ကသတိပေးနေတာဖြစ်ပါတယ်။အခုလိုမျိုးလူသိရှင်ကြားချင်းကြောက်ပြောဆိုတာဟာဝန်ကြီးဖွဲ့အတွင်းတညီတညွတ်ထဲတာဝန်ယူရမယ့်အခြေအနေကိုချိုးဖောက်တာဖြစ်တယ်လို့လည်း Conservative ခေါင်းဆောင်ဟောင်း Duncan Smith ကပြောကြားလိုက်ပါတယ်ခင်ဗျာ။
ပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယအုပ်ချုပ်မှုအဆုံးသတ်ရေးစ조사နေကြတဲ့တက်ကြွလှုပ်ရှားသူအနည်းဆုံး300လောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးကြောင်းစနေနေ့မှာတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အခုလိုကြေကြေပြန့်ပြန့်ဖမ်းဆီးဖြိုခွဲမှုတွေကြောင်းအိန္ဒိယစန့်ကျင်ရေးဆန္ဒပြမှုတွေနဲ့ထိတ်တိုက်တွေးမှုတွေပြန်ဖြစ်အောင်အစပြိုးပေးလိုက်တယ်လို့ဖြစ်သွားနိုင်တဲ့အပေါ်ဒေသခံတွေအကြားစိုးရိမ်နေကြပါတယ်။ပြည်သူစီရင်တန်းကိုကက်ရှမီးယားစစ်သွေးကြွအဖွဲ့တစ်ခုကပြီးခဲ့တဲ့ဖေဖော်ဝါရီလ14ရက်နေ့ကအသေးခံကားဘုံးခွဲတိုက်ခိုက်မှုနောက်ပိုင်း အိန္ဒိယနဲ့ပါကစ္စတန်ကြားတင်းမာမှုတွေတိုးနေချိန်မှာပဲအိန္ဒိယဘက်ကအခုလိုအဖမ်းအစည်းတွေလှုပ်လာတာပါတိုက်ခိုက်မှုတွေအတွင်းအိန္ဒိယစစ်သား40ကျဆုံးခဲ့ပြီးကက်ရှမီးယားတမိုင်းမှာအိန္ဒိယအစိုးရတပ်ဖွဲ့တွေအဆိုးဝါးဆုံးတိုက်ခိုက်ခံရမှုလည်းဖြစ်ပါတယ်တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးအိန္ဒိယဘက်ကပါကစ္စတန်ကိုအပြစ်ဖို့လိုက်ပြီးတုံ့ပြန်မယ်လို့လည်းပြောဆိုထားတာပါစုံစမ်းစစ်ဆေးမှုမရှိဘဲဒီလိုတိုက်ခိုက်တာဟာပါကစ္စတန်နဲ့ချိတ်ဆက်တယ်လို့ပြောဆိုတဲ့အပေါ်ပါကစ္စတန်ဘက်ကအိန္ဒိယကိုသတိပေးပါတယ်ကက်ရှမီးယားအရေးအပါအဝင်ကိစ္စအလုံးကိုဖြေရှင်းရေးဆွေးနွေးဖို့လည်းပါကစ္စတန်ဘက်ကကန့်လှန့်ပါတယ်အိန္ဒိယနဲ့ပါကစ္စတန်တို့ကြားခွဲခြားအုပ်ချုပ်နေပြီးပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာကိုယ့်ဂျမားကိုဖန်တီးခွင့်ရရေးလှုပ်ရှားနေတဲ့ဘာသာရေးအခြေခံနိုင်ငံရေးအဖွဲ့ဂျမား at Islamic အဖွဲ့ကအများစုဖြစ်တဲ့ထိတ်တန့်ခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုညာလုံးပေါက်ရှာဖွေထိန်းသိမ်းခဲ့ကြောင်းရဲတပ်ဖွဲ့ကစနေနေ့မှပြောပါတယ်ဝင်ရောက်စီးနှင်းရှာဖွေမှုတွေမှာဖမ်းဆီးမှုတွေကစနေနေ့ထိဆက်ပြီးတော့ရှိနေပါတယ်
ရာဂုကနေစင်ပေးဖို့တနိုင်ငံလုံးကနှစ်ပတ်ကြာတောင်းဆိုဆန္ဒပြနေကြတဲ့ဟေတီသမ္မတဂျိုဗနယ်မွိုက်ကိုထောက်ခံကြောင်းဟေတီနိုင်ငံဆိုင်ရာအမေရိကန်သမ္မတမီရှယ်ဆီဇွန်ကတောက်ချာနေမှာပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဟေတီနိုင်ငံရေးပြဿနာကိုဖြေရှင်းဖို့ပါတီစုံဆွေးနွေးမှုတွေလုပ်ပြီးဂျောင်းဝန်အကူအညီပေးဖို့ပြင်ဆင်ထားသလားဆိုပြီးမေးတဲ့အပေါ်မှာတော့ဟေတီနိုင်ငံရဲ့ပြဿနာကိုဖြေရှင်းဖို့ကဟေတီပြည်သူတွေမှာပဲတာဝန်ရှိတယ်ဆိုပြီးတော့သူကဗီဒီယိုကိုပြောကြားခဲ့ပါတယ်ဟေတီနိုင်ငံမှာလက်နက်တွေအများအပြားကင်ဆောင်ထားတဲ့အမေရိကန်နိုင်ငံသား9ယောက်ကိုအမေရိကန်နိုင်ငံကိုပြန်ပို့လိုက်ပြီးတရားရုံးကိုမတော်ရောက်ခဲ့တယ်လို့အမေရိကန်မှာလည်းဆွဲချက်တင်မှာမဟုတ်ဘူးလို့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်တာမတ်ဆီဆောင်းက VOE ကိုအဲ့လိုပြောကြားခဲ့တာပါအဆိုပါအမေရိကန်နိုင်ငံသား9ယောက်ဟာဟေတီနိုင်ငံရဲ့မြို့တော်ပို့တိုပရင်စ်မှာခင်မီလက်နက်တွေဒရုန်းတွေစစ်သေးပစ္စည်းတွေနဲ့ကားရှောင်းမောင်းနေတော့ဖေဖော်ဝါရီ18ရက်နေ့ကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ရခိုင်လူမျိုးစုလက်နက်ကိုင် AA အဖွဲ့ဟာရခိုင်ပြည်နယ်ထဲမှာအခြေခံနယ်မြေအမာခံနယ်မြေစီရင်ရေးနယ်မြေတည်ဆောက်နိုင်ဖို့ကြိုးပမ်းလာတာကိုတွေ့ရပြီးတပ်မတော်အနေနဲ့ဒီလိုလုပ်ရက်တွေကိုထိထိရောက်ရောက်တားဆီးဆောင်ရွက်သွားမယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကပြောပါရယ်မနေ့စနေနေ့ကရန်ကုန်တိုင်းစစ်ဌာနချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒီလိုပြောဆိုသွားတာဖြစ်ပြီး AA ဟာ KIA ရဲ့မွေးစားသားဖြစ်တဲ့အကြောင်းလိုင်ဇာကနေရခိုင်မှာနေရာယူဖို့ခြေကုပ်ရဖို့ကြိုးစားနေတဲ့အကြောင်းရခိုင်ရဲ့တည်ငြိမ်အေဂျင်ရေးပြက်ပြားမှာကိုလက်ခံမှာမဟုတ်တဲ့အကြောင်းစသဖြင့်ဗိုလ်ချုပ်စိုးနိုင်ဦးကပြောပါရယ် Direct from Washington The
Voice of America The VOA တနင်္ဂနွေနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်မြသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်အခုနိုင်ငံတကာသတင်းလွှာတွေဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရင်းနှံတယံစာတကြွယ်ဝတဲ့ဗင်နီဇွဲလားနိုင်ငံရဲ့စီးပွားရေးချွတ်ချုံကျလူနေပါဖြစ်နေတာကြောင့်အတိုက်ခံခေါင်းဆောင်အနေနဲ့သမ္မတနီကိုလတ်စ်မာဒူရိုပြုတ်ကျအောင်လှုပ်နှိုင်ခဲ့မယ်ဆိုရင်အရင်သမ္မတဟောင်းချမှတ်ခဲ့တဲ့ဆိုရှယ်လစ်လမ်းစဉ်ကိုပြောင်းပြစ်ဖို့လွယ်ကူနိုင်ခြေရှိပါတယ်နိုင်ငံရဲ့ဆိုရှယ်လစ်စီးပွားရေးစနစ်ချွတ်ချုံကျလူနေဖြစ်နေတာနဲ့အမျှအမေရိကန်ရဲ့မဟာမိတ်ဗင်နီဇွဲလားခေါင်းဆောင်တဲ့အနေနဲ့ခိုင်မာတဲ့ဇွေးကွက်စီးပွားရေးကိုအကောင့်ထဲပေါ်နိုင်လိမ့်မယ်လို့ခန့်မှန်းနေကြပါတယ်။ VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုမတ်ဤတန်စင်ကပြောပြပေးပါမယ်ရှင်
။ပြီးခဲ့တဲ့9နှစ်အတွင်းဗင်နီဇွဲလားရဲ့စီးပွားရေးကထက်ဝက်နေပါဆုပ်ယုပ်ကျဆင်းသွားပါတယ်။ငွေကြေးဖောင်းပွားမှုအင်မတန်ဆိုးရွားတာကြောင့်လာတိုင်းကုန်စည်နှုန်းကသုံးဆတက်နေပါတယ်။နိုင်ငံတွင်းစီးရဲမွေးတည်မှုတွေများလာတာကြောင့်ပြည်သူတန်းနဲ့ချီပြီးတော့တခြားနိုင်ငံကိုထွက်ခွာနေကြရပါတယ်။သမ္မတဟျူဂိုရှာဖက်စတင်ခဲ့ပြီးတော့လက်ရှိသမ္မတနီကိုလတ်စ်မာဒူရိုဆက်လုပ်ကိုင်နေတဲ့စီးရင်သားတွေအတွက်အစီအစဉ်ကဆန်းနေရိတ်ခါတဲ့ဆေးဝါးတွေလည်းပြန်လည်နေပါပြီ။ရှာဖက်ရဲ့မူဝါဒကိုထောက်ခံသူတွေကြားမကျေနပ်မှုတွေလည်းများနေတဲ့အလျောက်ဗင်နီဇွဲလားပြည်သူတွေကပြောင်းလဲမှုပေါ်မျှော်လင့်ချက်တွေတိုးလာနေပါတယ်။Brookings Institute ကဒန်နီဘာဟာကအခုလိုရှင်းပြပါတ
ယ် I do think at the very beginning because the Venezuelan people have suffered so much
ဗင်နီဇွဲလားပြည်သူတွေအနေနဲ့ဒုက္ခတွေအများကြီးခံခဲ့ရတဲ့အတွက်ပြောင်းလဲမှုတွေအားလုံးလုပ်ပေးမယ်လို့ပြည်သူတွေတွေးပြီးရွေးချယ်လိုက်တဲ့ခေါင်းဆောင်အဖော်ထောက်ခံမှုတွေအများကြီးပေးကြပါလိမ့်မယ
်ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာအတိုက်ခံတွေပိတ်ပင်ထားတဲ့မာဒူရိုကိုအတိုက်ခံဦးဆောင်တဲ့အင်အားတွေနဲ့သမရယာဒူကနေဖိနိုင်ရင်တော့အပြောင်းလဲတွေပေါ်ဆောင်မဲ့ခေါင်းဆောင်ကိုမျှော်လင့်နိုင်မှာပါအမေရိကန်နဲ့တခြားနိုင်ငံတွေကတော့ဗင်နီဇွဲလားလွှတ်တော်မှဟွန်ကွာဒိုကိုယာယီသမရအဖြစ်အတိမတ်ပြုထားကြပါတယ်မာဒူရိုပိတ်ဆို့ထားတဲ့နိုင်ငံတကာကူညီရေးနဲ့ချင်းဝင်တွေကိုအမေရိကန်ကိုထောက်ခံတဲ့ကာရာကတ်မြို့ကအစိုးရကလက်ခံချင်းပြီးတော့ဒီအတွက်အစိုးရပိုင်းစက်ရုံတွေကိုပုဂ္ဂလိကကိုပေးတာနဲ့အစိုးရငွေကြေးထောက်ပံ့မှုစီစဉ်ရေးလျှော့ချတာတွေပြန်ပေးဖို့လက်ခံလိုပါတယ်ငွေကြေးဖောင်းပွားမှုကိုထိန်းသိမ်းနိုင်ဖို့လူမှုအတိုင်းဝိုင်းဆိုင်ရာအစီအစဉ်တွေနဲ့ဈေးနှုန်းထိန်းသိမ်းရေးကအဓိကအရေးပါတဲ့အကြောင်းစီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ် ဒါမှလွတ်လပ်စွာရာဝယ်နိုင်တဲ့ဈေးကွက်အလုပ်ဖြစ်ပြီးတော့စီးရင်သူတွေအတွက်အထောက်အကူဖြစ်စေနိုင်တဲ့ဆိုပြီးတော့သုံးသပ်ကြပါတယ် Peterson Institute for International Economics က Monica DeBoer ကခုလိုပြောပါတယ
် The moment you move from very high inflation to low inflation
ဝိကျေးအမတန်ဖောင်းပွားနေရကနေပြန်ကျသွားတဲ့စီးရင်မှုလုံးကျသွားတာကိုအရင်ဆုံးမြင်ရမှာပါ
အထူးသဖြင့်အမေရိကန်ကဗင်နီဇွဲလားပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဖြေလျော့ပေးနိုင်ပြီးတဲ့နောက်ဗင်နီဇွဲလားဆိုရပိုင်ရေနံနဲ့သဘာဝဓာတ်ငွေကုမ္ပဏီ PDSA ကိုပုဂ္ဂလိကအဖြစ်ပြောင်းလိုက်ရင်နိုင်ငံအတွက်ဗန်ဒါငွေတိတိတသားတိုးလာနိုင်ပါတယ်အခြေခံရန်ရရရွေရွေးမှုတွေနဲ့ကင်တွယ်ပုံစနစ်မကျတာတွေကြောင့်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းရေနံထုတ်လုပ်မှုနှုန်း3ပုံ2ပုံကျဆင်းသွားတာကိုတွေ့ရပါတယ် Monica DeBoer ကခုလိုဆက်ပြီးတော့ရှင်းပြပါတယ
် These are things that in principle could get off the ground
ရှင်နံထုတ်လုပ်မှုအများဆုံးပြန်ဆောင်နိုင်ဖို့အ ਨੇ ဆုံးရှင်နံထုတ်လုပ်မှုကနေအထိုက်အလျောက်ပြန်ရဖို့နဲ့ဗင်နီဇွဲလားစီးပွားရေးပြန်ပြီးတော့နလန်ထူလာနိုင်ဖို့မူအားဖြင့်ဆွေးနွေးနိုင်တဲ့အရာတွေဖြစ်ပါတယ
်ဗင်နီဇွဲလားရဲ့နောက်တက်မဲ့အစိုးရကတော့သူ့ကိုငွေချေးပေးမဲ့တရုတ်နဲ့ရုရှားလိုနိုင်ငံတွေကိုအကြွေးဆက်ဖို့ပြန်သုံးသပ်တဲ့အစီအစဉ်ချဖို့နဲ့မဒူရိုရဲ့အဓိကမဟာမိတ်ကျူဘာနိုင်ငံကိုခံမှန်းကြည့်နေစီရေနံစီ5000တင်ပို့ပေးနေတာတွေကိုရပ်ဖို့ကြိုးစားရမှာဖြစ်ပါတယ်ရှင်
မအီတန်စင်ပြောပြသွားတာပါရှင်ဂျူတိုင်ဝမ်အတွက်ဂျူမုံဒီရေပြန်ဖြစ်လာတာဟာအဓိကပြဿနာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူးကပြောပါတယ်ဥရောပအလဲပိုင်းနိုင်ငံကခေါင်းဆောင်တွေနဲ့ထိပ်သီးညီလာခံမတွေ့ဆုံခင်လေးမှာအခုလိုပြောသွားခဲ့တာဖြစ်ပြီးဘိုက်စကတ်အဖွဲ့ညီလာခံလို့ခေါ်တဲ့ဒီပွဲကိုချက်သမ္မတနိုင်ငံဟန်ဂေရီပိုလန်နဲ့ဆလိုဗက်ကီးယားနိုင်ငံတို့တက်ရောက်ကြတာပါအစည်းအဝေးမတိုင်ခင်လေးမှာအစ္စရေးယာယီနိုင်ငံခြားရေးဝန်ကြီးရဲ့မှတ်ချက်ကြောင့်ပိုလန်နိုင်ငံနှုတ်ထွက်သွားပါတယ်ဥရောပနိုင်ငံခေါင်းဆောင်တွေအနေနဲ့ဂျူးမုံဒီရေများပြားလာတာကိုဖြေရှင်းဖို့ဖိအားတွေကိုရင်ဆိုင်နေရတဲ့အကြောင်းဇလာတီကာဟုတ်သတင်းပေးပို့ချက်ကိုကိုငိမ့်ချန်ကပြောပြမှာပါရှင်ကျမတို့ရဲ့ဒီနည်းပညာပိုင်းအခက်အခဲရှိတဲ့အတွက်အတန်ဖိုင်ကိုထုတ်လွှင့်ပေးနိုင်ခြင်းမရှိတာကိုတောင်းပန်ပါတယ်။အခုအဲ့ဒီသတင်းလွှာကိုကျမအကြံပြန်ပြောပြပေးသွားပါမယ်။ပြီးခဲ့တဲ့ပတ်ကပြင်သစ်နိုင်ငံပဲရစ်မြို့မှာအဝါရောင်ရောင်ပြန်ဝိစန္ဒပြသူတချို့ကအနာဂတ်ဖြတ်သွားတဲ့ပြင်သစ်ဂျူးဒသနာပညာရှင်ကိုနှုတ်နဲ့ဝိုင်းပြီးတော့စော်ကားခဲ့ကြတဲ့အတွက်ဒေါသဖြစ်စရာဖြစ်ခဲ့ပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မာခရွန်ကတော့ချက်ချင်းပဲရှုံချခဲ့ပါတယ်။ဖကာရောက်သူကတော့ဘသူကမှသူ့ကိုဂျူးဆန့်ကျင်မုန်ဒီရေးစကားမပြောခဲ့ဘူးလို့ပြောပြီးနှုတ်နဲ့စော်ကားတာဟာမွတ်စလင်အစွန်းရောက်တယောက်စီကလာတာလို့ပြောပါတယ်အဲ့ဒီဗီဒီယိုဖိုင်ကိုကြည့်လိုက်ရတဲ့ပြင်သစ်သမိုင်းဆရာကတော့ဒီအမြင်ကိုသဘောမတူပါဘူးသူကအရေးကြီးတာကညစ်ဆုပ်တဲ့ဂျူးတွေလို့မပြောတဲ့အတွက်ဂျူးမုန်ဒီရေးမဟုတ်ဘူးလို့ပြောလို့မရပါဘူးနောက်ပြီးရန်လိုတဲ့သူတွေကညစ်ဆုပ်တဲ့ဂျူးတွေလို့ခေါ်တာဟာဥပဒေကိုချိုးဖောက်တာဖြစ်တဲ့အကြောင်းသိသလိုညစ်ဆုပ်တဲ့ဇာယိုနစ်လို့ခေါ်တာကတရားမဝင်မဟုတ်ပါဘူးဒါကြောင့်ဒါဟာထူးထူးခြားခြားဂျူးမုန်ဒီလုတ်တဲ့ကိစ္စဖြစ်တဲ့အကြောင်းကိုရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ရပါမယ်လို့ပြောသွားပါတယ်ဥရောပနိုင်ငံတွေအနေနဲ့လည်းသူတို့ရဲ့အတိတ်ကဂျူးမုန်ဒီရေးနဲ့ဟိုလိုကော့စ်ဂျူးအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့မှုတွေအတွက်ရုန်းကန်နေရဆဲဖြစ်ပါတယ်တချို့ကတော့အကုန်လုံးတွဲပြီးတော့အပြစ်တင်ခံရတာမျိုးလက်မခံပါဘူးမနစ်တုန်းကဒီပိုလန်နိုင်ငံဟာဟိုလိုကော့စ်အတွင်းဂျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်တနိုင်ငံလုံးအပြစ်တင်တာကိုဥပဒေအရတရားမဝင်ဘူးလို့သတ်မှတ်ပါတယ်နာဇီခေတ်တုန်းကတော့အချင်းစခန်းတွေကိုပိုလန်တင်မင်းတမန်စခန်းလို့ခေါ်ရင်ဥပဒေအရအပြစ်ပေးခံရမှာပါဒါပေမဲ့အစ္စရေးကတော့လူအများကဒါကိုရှုံချပါတယ်ပြီးခဲ့တဲ့တနင်္ဂနွေက TV အင်တာဗျူးတစ်ခုမှာယာယီနိုင်ငံခြားရေးဝန်ကြီးအစ္စရေးကတ်ဝန်ကြီးဟောင်းကပြောတာကိုကိုးကားပြီးတော့ပိုလန်လူမျိုးတွေဟာဂျူးမုံဒီရေးကိုအမေနုဆုကလေးကရတယ်လို့ပြောခဲ့ပါတယ်ဥရောပနိုင်ငံအတော်များများမှာတော့ဂျူးဆန့်ကျင်မုန်ဒီရေးနဲ့အမုန်းစကားပွားများမှုကိုဥပဒေမဲ့လောက်ရအဖြစ်သတ်မှတ်ထားပေမဲ့လို့အထူးသဖြင့်အနောက်ဥရောပဒေသမှာမွတ်စလင်လူဦးရေအများဆုံးရှိတဲ့ပြင်သစ်နိုင်ငံမှာဂျူးအတိုင်းဝိုင်းကိုတိုက်ခိုက်မှုတွေဟာမကြာခဏဆိုသလိုဖြစ်နေပါတယ်ရှင်။ကဲမမြသစင်အောင်ရေခုနကနိုင်ငံတကာသတင်းတွေတွေကနည်းနည်းဟိုအရေးကြီးတာလေးတွေပြန်ပြီးတော့ပြောပြပေးပါအောင်ရှင်။
ကဲပါမခွန်ကြီးဒီနေ့အတွက်ဒီနေ့ညနေပိုင်းအတွက်နောက်ဆုံးရထိတ်တန့်ရောက်သတင်းတပုတ်ကိုပြောပြခြင်းပါတယ်။Venezuela နိုင်ငံ Brazil နေဆက်ဖက်မှာ Venezuela ကိုပေးပို့ဖို့ရှိတဲ့လူသားချင်းစာနာမှုအကူအညီတွေနေဆက်ဂိတ်တွေမှာရောက်နေချိန်မှာပဲလုံခြုံရေးအဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေအကြားစနေနေ့ကအယုံရင်ဆန့်ခတ်မှုတွေဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူလျောက်သေဆုံးပြီး20ကျော်ဒဏ်ရာရခဲ့ပါတယ်
ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့ထရက်ကားတစ်စီးမိလောင်ခဲ့တဲ့အတွက်စန္ဒပြလူကြီးကအစားအစာတစ်တာတွေနဲ့ဈေးပစ္စည်းတွေကိုအချိန်မီဆွဲထုတ်ခဲ့ရကြပါဒီတော့တွင်မှာပဲဗင်နီဇွဲလားစစ်တပ်ဖွဲ့ကတပ်ဖွဲ့ဝင်60ကျော်အတိုက်ခံဘက်ကိုကူးပြောင်းတဲ့အကြောင်းကိုတာဝန်ရှိသူတွေကပြောပါတယ်
မာဝိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာဝိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ဒီလိုအမေရိကန်တန်ရက်တနင်္ဂနွေနေ့ညနေခင်းစီစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုအမေရိကန်စေတနာဝန်ထမ်းအဖွဲ့ Norwich Now ဘာတွေလုပ်နေသလဲဆိုတာကိုပြောပြပေးသွားအောင်ပါပါ Norwich Now လို့ခေါ်တဲ့အမေရိကန်စေတနာဝန်ထမ်းအဖွဲ့တစ်ဖွဲ့ဟာနေရာအသီးသီးမှာပို့ရှံနေတဲ့အစားအစာတွေကိုလိုက်လံစုဆောင်ပြီးတကယ်လိုအပ်နေတဲ့မိသားစုတွေ၊ကျောင်းတွေနဲ့လူမှုအဖွဲ့အစည်းတွေကိုပြန်လည်ဝေငှပေးနေပါတယ်။မိသားစု900လောက်ကိုလစဉ်အစားအသောက်ကီလိုဂရမ်2000လောက်ပေးဝေနေနိုင်တာဖြစ်ပါတယ်။ Maryland ပြည်နယ် Rock Bay မြို့က Norwich Now ရုံးချုပ်ရှိရာကိုတွားရောက်လေ့လာခဲ့တဲ့ VOA သတင်းတောက် Randy Wicks ကနာရဲ့သတင်းကိုကိုညံဝင်းအောင်ကပြောပြမှာပါရှင်။
မစားကျင်တော့လို့ကြံနေတဲ့အစားအသောက်တွေလွှင့်မပြစ်ခင်မှာပြန်ပြီးစဉ်းစားသင့်ပါတယ်။ကမ္ဘာပေါ်မှာနှစ်စဉ်ဆိုသလိုလွှင့်ပြစ်နေရတဲ့အစားအသောက်တန်ချိန်ပေါင်းက 1.3 ဘီလီယံလောက်ရှိပါတယ်။ဒီအခြေအနေကြောင့်အမျက်အစွန်းတွေမရည်ရွယ်တဲ့ Norwich Now ပရဟိတအဖွဲ့ကို2012ခုနှစ် Maryland ပြည်နယ် Rockville မြို့မှာတည်ထောင်လိုက်ပြီးအစားအသောက်တွေကိုလိုက်လံစုဆောင်ရင်းလိုအပ်နေတဲ့မိသားစုတွေစီပြန်လည်ဝေငှပေးဖို့လှုပ်ဖြစ်သွားတယ်လို့အဖွဲ့ကိုပူးတွဲတည်ထောင်သူBrett Meyer ကပြောပါတယ
်။ And Norwich Now is a food recovery based food bank that recovers food.
Norwich Now ဖွင့်ဟာစားတောက်တွေပြန်ထုတ်ပေးတဲ့ဗန်ဒိုက်တစ်ခုဖြစ်တယ်လို့စားတောက်ဆိုင်တွေကျွေးမွေးတာဝန်ယူပေးတဲ့ကုမ္ပဏီတွေ၊ကုန်စုံဆိုင်တွေ၊ဟိုတယ်နဲ့တောင်တော်ကျင်းတွေစီကအရေးခါတွေရပါတယ်။ပြီးတော့တကယ်ကိုလိုအပ်နေတဲ့မိသားစုတွေ၊ကလေးတွေအပြင်ရောက်ွက်တဲ့ကအကြောင်းလေးကိုပါတိုက်ရိုက်ပေးလူနေပါတယ်
။အခုဆိုရင် Norwich Now အဖွဲ့ကိုအဖွဲ့အစည်းပေါင်း160ကအစားအစာတွေလှူဒန်းနေတာပါအဖွဲ့ရဲ့ဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကအဲ့ဒီအစားအစာတွေကိုပြန်လည်ထုတ်ပိုးပြီးတနေ့ကိုမိသားစု35စုလောက်စီပြန်လည်လှူဒန်းနေပါတယ်အစားအသောက်လူကိုလက်ခံရရှိသူရွန်ဒါပြောတာက
It definitely consists of fresh food, fruits and vegetables. You'll get bread, sometimes you might get some dairy.
ကျမတို့ရတဲ့အထက်မှာလက်ဆက်တဲ့အစားအစာတွေဟင်းသီးဟင်းရက်နဲ့သီးနှံတွေပါတယ်လို့ပါမုံနဲ့တခါတလေနွားနို့တို့ဒိန်ချင်တို့လည်းရပါတယ်တခါတလေဆိုအသားတွေတောင်ပါပါတယ်။ကံကောင်းတဲ့အခါမျိုးဆိုရင်တော့ချက်ပြီးသားအစားအသောက်တွေအသင့်စားဆက်လက်ပန်းတွေတောင်ရပါတယ
်။သူတို့ပြည်တဲ့ရေခါဟာမိသားစုတစုအတွက်9ရက်စာလောက်ဖူးလုံစေပါတယ်။လူတယောက်ကဒီစားစရာတွေကိုတစ်လကိုတစ်ခါထုတ်ယူခွင့်ရှိပါတယ်။လိုအပ်နေတဲ့မိသားစုတိုင်းအလုံးလောက်စားနိုင်ဖို့တွက်ချက်ပြီးဝေငှပေးနေတာပါ။အစားအသောက်တွေရရှိသူနောက်တူကထရစီယာဖြစ်ပါတယ
်။ To know that they are here, we sleep better, we eat better, the kids do better in school, they're eating vegetables.
အခုဆိုကျမတို့ပိုကောင်းကောင်းစားရတဲ့အတွက်အိပ်ပျော်စားဝင်ပြီးကလေးတွေလည်းကျောင်းစာကိုကောင်းကောင်းလုံးနိုင်ကြတယ်။ကျမကလေးတွေဆိုရင်ကျမရဲ့အတွက်ပုံမှန်မစားနိုင်တဲ့ဟင်းသီးဟင်းရွက်တွေကိုစားလာရတော့ပိုပြီးတော့ကျန်းမာလာတယ်။ကလေးတယောက်ဆိုသွေးအားနည်းနေတော့အခုတော့ပျောက်သွားပါပြီအခုဆိုရင်လက်ဆက်တဲ့အစားအစာနဲ့ဟင်းသီးဟင်းရက်တွေကျမတို့စားနေရပါပြီ
Norwich Now ပရာဟိတအဖွဲ့ဟာအနီးအနားကျောင်းတွေကိုတရေစာတွေလည်းပေးလှူနေပါတယ်လက်ရှိမှာတော့အဖွဲ့မှာအမြဲတမ်းဝန်ထမ်း12ဦးရှိပြီးစေတနာဝန်ထမ်း68ယောက်ရှိပါတယ်လာရောက်လို့အားပေးသူ Brenda ကသူ့အတွေ့အကြုံကိုပြောပါတယ
် In the morning I make sure that all the things that came late yesterday get put away so that we use that
မနေ့ကကျမအလုပ်ထဲကိုရောက်တယ် ဘဲပစ္စည်းကနောက်ဆုံးမှရောက်လာတာလဲဆိုတော့အရင်ဆုံးကြည့်ရပါတယ်ပြီးတော့သူ့မတိုင်ခင်အရင်ရောက်နေတဲ့ပစ္စည်းတွေကိုအရင်ဆုံးသုံးဖို့အတွက်ပြင်ဆင်ပါတယ်ဒါမှပဲလက်ဆက်တဲ့အစားအစာတွေကိုကျမတို့အမြဲတမ်းပေးဝင်နိုင်မှာပါကျမတို့စီမှာလွှင့်ပြစ်လိုက်ရတယ်ဆိုတာမရှိပါဘူး
တလုံးလုံးကအမေရိကန်အစိုးရရန်တရားတစ်စီတစ်ပိုင်းပိတ်ထားရခြင်းမှာစားနပ်ရိက္ခာလာယူတဲ့မိသားစုကတစ်နေ့ကို45စုလောက်တိုးလာပါတယ်အဲ့ဒီတုန်းကသူတို့အဖွဲ့ဟာညစာတနက်တာဝန်ယူကြွေးမွေးခဲ့ပြီးအစိုးရဝန်ထမ်းနဲ့သူတို့မိသားစုဝင်တွေပါလူ300ကျော်လာရောက်သုံးဆောင်ခဲ့ကြောင်း Norris အဖွဲ့ပူးတွဲထီထောင်သူ Brad Meyer ကပြောပါတယ်အစိုးရလုပ်ငန်းတွေရပ်ထားရခြင်းမှာနေတိုင်းလူလူပဲသူတို့စီကိုဖုန်းခေါ်အကူအညီတောင်းသူတွေတိုးလာတယ်လို့ဆိုပါတယ်Norris နောင်အဖွဲ့ဟာ Washington DC မြို့ပြင်မှာအခြေစိုက်တယ်ဆိုပေမဲ့အယုတ်အလတ်အမြတ်မရွေးအစားအသောက်တွေကိုပေးလှူနေတာဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်ဆင်ကန်တာတွေကိုနားဆင်ကြရမှာပါ။line meter 25 kHz 15653 ည line meter 32 kHz 11803 ည line meter 58 kHz 9335နဲ့ပထမနိုင်ဝက်မှာ line meter 190 kHz 1595တို့ကနေနားဆင်နိုင်ကြတာဖြစ်ပါတယ်ရှင်အခုညနေခင်းမှာထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်မြသစင်အောင်ကပြောပြပေးပါဦးမယ်ရှင်
Venezuela နိုင်ငံ Brazil နယ်စပ်ဖက်မှာ Venezuela ကိုပေးပို့ဖို့ရှိတဲ့လူသားချင်းစာနာမှုအကူအညီတွေနယ်စပ်ဂိတ်တွေမှာရောက်နေချိန်မှာပဲလုံခြုံရေးအဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေကြားစနေနေ့ကရုံးရင်ဆန်ခတ်တွေဖြစ်ခဲ့တဲ့အတွက်အ ਨੇ ဆုံးလူ၄ယောက်သေဆုံးပြီး20ကျော်တန်ရာရခဲ့ပါတယ်။ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့ trucker တစ်စီးလည်းမိလောင်ခဲ့တဲ့အတွက်ဆန္ဒပြလူကြီးကအစားအစာတစ်တာတွေနဲ့ဆေးပစ္စည်းတွေကိုအချိန်မီဆွဲထုတ်ရယူခဲ့ကြရပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာမနစ်ကဖြစ်ခဲ့တဲ့လက်နက်ကင်ပဏိပခါတွေကြောင့်ကလေး928ယောက်အပါအဝင်အရက်သား3800ထက်မနည်းသေဆုံးခဲ့တယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဒါဟာလွန်ခဲ့တဲ့10နှစ်အတွင်းအရက်သားတွေအများဆုံးစံချိန်တင်သေဆုံးတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကကုလသမဂ္ဂအကူအညီပေးရေးမစ်ရှင်အဖွဲ့ UNAMA ကဒီကနေ့မှအစီရင်ခံစာအသစ်ထုတ်ပြန်ချက်အရတော့အကြမ်းဖက်မှုတွေအရှိန်အဟုန်မြင့်လာနေတဲ့အတွက်အရက်သား9200လောက်ဒဏ်ရာရခဲ့ပြီး2018ခုနှစ်အတွင်းမှာအရက်သားထိခိုက်မှု900ခန့်နှုန်းမြင့်တက်လာတာဖြစ်တယ်လို့ပြောပါရယ်။ Syria မှာ American တပ်တချို့ဆက်ပြီးထားအောင်မဲ့ဆုံးဖြတ်ချက်ကသူ့ရဲ့ငကိုအစည်းအဝေးတွေကိုပြောင်းပြန်လှန်လိုက်တာမဟုတ်ဘူးလို့သမ္မတ Trump ကပြောပါရယ်။တရုတ်နိုင်ငံကိုယ်စားလှယ်တွေနဲ့ကုန်သွယ်ရေးဆွေးနွေးပွဲအတွင်းအင်ဖြူတော်ရုံးခန်းမှာသမ္မတ Trump ကသတင်းတောက်တွေကိုဒီလိုပြောခဲ့တာပါ။ Syria မှာ American တပ်ဖွဲ့ဝင်အရေးအတွက်အနေငယ်ဆက်ထားဖို့သူ့ရဲ့ဆုံးဖြတ်ချက်ဟာတပ်ဖွဲ့အလုံးကို Syria ကနေရုတ်သိမ်းရေးသူ့ရဲ့အစီအစဉ်ကိုပြောင်းလိုက်တာမဟုတ်ဘူးလို့ပြောခဲ့ပါတယ်။American သမ္မတ Donald Trump နဲ့မြောက်ကိုရီးယားကောင်းဆောင် Kim Jong Un တို့နောက်သတင်းပတ်မှာတွေ့ဆုံဆွေးနွေးကြတော့မှာဖြစ်ပါတယ်။ဒါဟာပြီးခဲ့တဲ့နှစ်ကလုပ်ခဲ့တဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲပြီးတဲ့နောက်ထပ်ပြီးတွေ့ဆုံမဲ့ထိပ်သီးအစည်းအဝေးလည်းဖြစ်ပါတယ်။ကလေးငယ်တွေအပေါ်လိမ့်ပိုင်းဆိုင်ရာစော်ကားမှုတိုက်ဖြစ်ရေးလူမှုအစည်းအဝေးပွဲကို Vatican မြို့မှာပုပ်ဟမ်မင်းကြီး Francis ကဦးစီးဦးဆောင်ပြီးတင်းနှင်းငွေနေမှာကျင်းပခဲ့ပါတယ်။ဒီအစည်းအဝေးပွဲကို Vatican နန်းတော်က Sala Regia ခန်းမဆောင်မှာကျင်းပခဲ့တာဖြစ်ပါတယ်။ဝင်ကြီးချုပ်ထရီဆာမေရဲ့အစိုးရဖွဲ့မှရှိတဲ့အကြီးတန်းဝင်ကြီးတချို့ဟာဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဟန့်အတားတွေလုံနေကြပါတယ်
။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်မြသစင်အောင်ပြောပြပေးသွားတာပါရှင်။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VO Internet စာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ပါတယ်။တနင်္ဂနွေနေ့ညနေခင်းအစီအစဉ်ထုတ်လွှင့်မှုရေးမှုကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ TV သတင်းလာအစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.